ငင်းငင်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံရေးအရဆွေးနွေးပွဲတွေကို NCA တနိုင်ငံလုံးအပြစ်ခရဆက်ရေးစာချုပ်ပေါ်အခြေခံပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက် NCA TAM မှာအားလုံးပါဝင်နိုင်ဖို့ဆောင်ရွက်သွားမယ်လို့27ရာစုပင်လုံးငင်းငင်းရေးညီလာခံဖွင့်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းငင်းရေးညီလာခံဖွင့်ပွဲသတင်းကိုကိုတိုင်းသွားရောက်သတင်းယူနေတဲ့ကိုသားညို့ဦးကပြောပြပေးမှာပါရှင်။
ဒီနေ့ငင်းငင်းညီလာခံဖွင့်ပွဲနေ့ဒီခေါင်းဆောင်နေမိကုံးပြောတဲ့စကားကိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီညီလာခံကနေပြီးတော့ရလာမယ်ရလာတဲ့ပတ်သက်ပြီးတော့တစုံတရာစိုးရင်ကျဲတို့မှရှိကြတာတွေ့ရပေမဲ့ဒီရလာပေါ်မှာလည်းတို့အနေနဲ့တော်လေးမျောလင့်ကြီးထားကြတာတွေ့ရပါတယ်ဒါအပြင်ဒီပြည်သူစစ်ကြောင့်ဒုက္ခခံခဲ့ရတဲ့ဒုက္ခတဲ့ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းတော်လေးမိမောင်းထိုးပြီးတော့ပြောဆိုသွားတာတွေ့ရပါတယ
် The UNIT Peace Conference 21st Century Pillow is now opened.
မနက်ငါမှာပြည်ရင်းညီညာရေးကိမဲ့ခဲ့တာကြောင့်ဒုက္ခရောက်ခဲ့ရတဲ့ပြည်သူတွေကိုအမှတ်ရကြဖို့နဲ့နိုင်ငံရဲ့ကောင်းမွေဆိုးမွေတွေကိုခံစားရမယ့်နောင်မျိုးဆက်အတွက်ရည်စူးပြီးတော့ညီညာရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ဒေါက်တာဆန်းစုကြည်ကတက်ရောက်လာသူတွေကိုတိုက်တွန်းခဲ့ပါတယ်။လက်ရှိညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တနင်္ဂနွေပြစ်ခတ်ရက်စဲရေးသဘောတူညီချက် NCATA အောက်မှာအားလုံးပါဝင်နိုင်ဖို့အတွက်သူ့ဆိုရအနေနဲ့ဆောင်ရွက်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။
နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူညီစာချုပ်Nationwide ceasefire agreement NCA ဆိုတာငင်းရဲ့အတွက်တောင်ကကျမတို့အားလုံးရှေးကြစွာမျှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပထမဆုံးခြေလှမ်းဖြစ်ပါလေ NCA နဲ့ပတ်သက်လို့လက်မှတ်ထိုးခဲ့တဲ့အဖွဲ့တွေရှိသလိုအကြောင်းအကျောင်းကြောင့်မထိုးရသေးတဲ့အဖွဲ့တွေလည်းရှိနေပါလေနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးပြုလုပ်တဲ့အခါမှာNCA ကိုအခြေခံပြီးဆောင်ရွက်သွားရမှာဖြစ်တဲ့အတွက်ကျမတို့အစိုးရတဲ့လက်ထက်မှာ NCA လက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေပါဝင်လမ်းဆိုင်အောင်အထူးအလေးထားပြီးဆောင်ရွက်လျက်ရှိပါလေ
။ဖွံ့ဖွဲမှာမိကုံးပြောကြားသူနောက်တူဦးဖြစ်တဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းငင်းငယ်လုပ်ငန်းစဉ်မှာ NCA ကိုအခြေခံဆောင်ရွက်ဖို့သူကတိုက်တွန်းပါတယ်။ဒါအပြင်လက်ရှိနိုင်ငံရေးအခြေအနေအရမိမိရဲ့လူလားချက်တွေကိုလက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်ဖို့မလိုအပ်တော့ဘူးလို့သူကပြောသွားပါတယ်
။လူအချင်းများကိုနိုင်ငံရေးဒဏ်ချောင်းရတနည်းအားဖြင့်အစိုးရဖြတ်တော်ဒဏ်ချောင်းများကသာဒီမိုကရေစီပြည်ထောင်တကြားတောင်းဆိုယူကြရမှာဖြစ်ပါတယ်။ဒါပြင်ဒီမိုကရေစီရဲ့အခြေခံမူများဖြစ်တဲ့လူ့နေဆာပြောဆိုခွင့်ရေးသားခွင့်စန္ဒဖော်ထုတ်ခွင့်အသေးအမွှေးများဖွဲ့စည်းခွင့်စတော်တွေကိုကြေကြေတက်ပြဆောင်ရနေနိုင်ပြီဖြစ်ပါတယ်ဒီလိုဒီမိုကရေစီတန်းတကြလောကဆောင်ရနေနိုင်ပြီဖြစ်တဲ့အချိန်ဒီအရှင်ဟာမျိုးမှာလက်နဲ့ဆွဲကင်ပြီးမိမိတို့လိုချင်တာကိုတောက်ဆိုတာမျိုးလက်နဲ့ကင်ဓာတ်စင်ကိုဖက်ွယ်ပြီးလူမျိုးဆွဲဒေတာတွေကြီးမားတာနဲ့မိမိတို့ရဲ့ဆန္ဒကိုယ်တိုင်ဦးစားပေးပေါ်ဆောင်ဖန်တီးနေတာမျိုးတွေဟာဒီမိုကရေစီရဲ့ဆန့်ကျင်ပေဖြစ်နေတယ်ဆိုတာကိုအလေးနဲ့သတိပြုရမှာဖြစ်ပါတယ
်တမတော်ကလက်ရှိကင်ဆွဲထားတဲ့ညီညာရေးမှု6ချက်ဟာသမိုင်းကြောင်းအတွေ့အကြုံနဲ့လက်တွေ့အခြေအနေတွေကိုပေါင်းစပ်ထားတာမို့လို့ဒါဟာစစ်မှန်တဲ့ညီညာရေးအတွက်အထောက်အကူဖြစ်စေမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ဒါပေမဲ့လို့ဒီ KIO ကချင်လွတ်လပ်ရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာကတော့1948ခုနှစ်ကချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေကိုပြည့်စုံအောင်အကောင့်ထဲမဖော်နိုင်တာမို့လို့တိုင်းသားတွေအနေနဲ့ဒီမိုကရေစီရေးဒန်းတူညီမျှရေးနဲ့ကိုပိုင်ပြတန်းခွင့်တွေဆုံးရှုံးနေရတယ်လို့ပြောသွားပါတယ်။ဒါပေမဲ့လို့ Ferrer ဟာခွဲထွက်ရေးမဟုတ်ဘူးဆိုတာကိုဗိုလ်ချုပ်ကြီးအမ်ဘလာကအသေးစားထောက်ပြပြောပါတယ်။ဒီညီလာခံဖွံ့ဖွဲကိုတယောက်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့နှစ်ဖက်အပေးအယူရှိရှိနဲ့ဆွေးနွေးကြပြီးတော့စီရေးပြည်ပခါတွေကိုအဆုံးသတ်ကြဖို့သူကတိုက်တွန်းပြောဆိုသွားပါတယ်
။ The long civil war has cost numerous lives and robbed
နှစ်ရှည်ကြာတဲ့ပြည်တွင်းစစ်ကြီးကြောင့်လူသက်ပေါင်းများစွာဆုံးရှုံးကြရသလိုမျိုးဆက်အလိုက်လူတွေရဲ့ဂုဏ်သိက္ခာတည်ငြိမ်အေးချမ်းမှုမူရင်းခြေနေတွေပျောက်ွယ်ဆုံးရှုံးခဲ့ရပါတယ်။အခုတော့ရှင်းပါပြီမတူကွဲပြားချက်တွေကိုစည်ရည်နီလန်းနဲ့ဖြည့်ရှင်းလို့မရဘူးဆိုတာပါပဲ။အခုမျိုးသားရင်ကြားစစ်ရေးလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းအားလုံးကိုကျွန်တော်တိုက်တွန်းလိုပါတယ်။ဘယ်သူမှဆိုကိုယ့်ရဲ့ရည်မှန်းချက်အတိုင်းဖြစ်ရမယ်လို့အားလုံးတော့မျှော်လင့်ထားလို့မရပါဘူး။တစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်ဒီလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းတိုင်းတစုံတရာအောင်မြင်မှုရှိရမှာလည်းဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူငင်းငယ်ရေးလုပ်ငန်းစဉ်တွေကိုစတင်ခဲ့တဲ့သမရဦးသိန်းစင်အစိုးရကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကရောကုလသမဂ္ဂအတွင်းမှုချုပ်ကပါအတိမတ်ပြုချီချူးပြောဆိုသွားတာတွေ့ရပါတယ်။ဒီဖွံ့ဖွဲမှာသမရဟောင်းဦးသိန်းစင်မတယောက်ပေမဲ့လို့ဦးသိန်းစင်အစိုးရလက်ထက်ကဒုတိယသမရနှစ်ဦးစလုံးနဲ့ငင်းငယ်ရေးဆောင်ရွက်ခဲ့တဲ့ဝန်ကြီးဟောင်းတွေတယောက်လာတာတွေ့ရပါတယ်။ ဖွံ့ဖွိုးမှာသမ္မတဦးထင်ကျော်တယောက်ပေမဲ့လို့မေကွန်မပြောပါဘူး။အခြားအဖွဲ့မေကွန်ပြောခဲ့ကြတဲ့ခေါင်းဆောင်တွေကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌ၊မြို့သားလွတ်တော်ဥက္ကဋ္ဌ၊နောက် NLD အနိုင်ကဦးတင်ဦး၊ KIO ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာနဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောတို့ဖြစ်ကြပါရတယ်။ဖွံ့ဖွိုးပြောဆိုတဲ့ခေါင်းဆောင်အားလုံးရဲ့မေကွန်တွေထဲမှာတော့ပြည်တွင်းစစ်တမ်းခံကြရတဲ့တိုင်းသာဒုက္ခသည်တွေရဲ့ခံစားချက်တွေဆုံးရှုံးမှုတွေကိုထည့်သွင်းအလေးပေးပြောဆိုခဲ့ကြပါရတယ်။ဒီကနေ့ဖွံ့ဖွိုးကိုအစိုးရတာဝန်ရှိသူတွေတိုင်းဒေသဝန်ကြီးချုပ်တွေနောက်တက်မတော်အရာရှိကြီးတွေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတိတိကပုံကူတွေပြင်တန်တမာတွေအတော်များများလည်းတယောက်ကြပါတယ်ပြောရမယ်ဆိုရင်တော့ဒီညီလာခံကနေပြီးတော့ညီညာရေးအတွက်တိပတဲ့အဖြေတော့မထွက်နိုင်သေးပါဘူးဒါပေမဲ့လို့ဒီဖွံ့ဖွိုးဟာဆိုလို့ရှိရင်အစိုးရတည်းရဲ့ညီညာရေးလုပ်ငန်းစဉ်တွေခြေလမ်းစတင်လိုက်ပြီဆိုတဲ့သဘောပါဘာကြောင့်လဲဆိုတော့ဒီညီလာခံကနေပြီးတော့အရင်တော့ကခြားပြီးသားနိုင်ငံရေးမှုပေါင်းပြန်လည်ပြင်ဆင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးချက်တွေစတင်လာမှာဖြစ်တာကြောင့်ပါကျွန်တော်တားညွတ်ဦးပါနေပြည်တော်ကနေပြည်တော်သတင်းပေးပို့ပါတယ်